တကြံတညံ့ထူရမှာတမတော်ပေါ်ဝေဘန္နာတွေပါဝင်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ထောင်နှံကြခံနေရတဲ့တက်ကြွလှူရှားသူလူငယ်တဦးဖြစ်တဲ့ကိုစီယာလင်ကိုနောက်ထပ်တရားရုံးတစ်ခုကထောင်နှံ6လချမှတ်လိုက်တဲ့အကြောင်းပြောပြပါမယ်ကျွန်တော်ထောင်ကံပါဒေါင်းတော်မျိုးဆက်အဖွဲ့ကကိုစီယာလင်ကို2019ခုနှစ်တကြံကာလတုန်းကတညက်စာသားတွေမှာတမတော်ပေါ်ဝေဘန်တဲ့စကလုံးတွေပါဝင်တဲ့ရုပ်သံဖိုင်ကိုလူမှုကွန်ရက်စာမျက်နှာမှာလွှင့်နေခဲ့တဲ့ဆိုပြီးအနောက်တောင်တိုင်းစစ်တပ်နာချုပ်ကအရာရှိတဦးကတရားလူပြုလုပ်ပြီးဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့တရားစွဲဆိုထားတာကို AOD တိုင်းမူဥပင်းတရားရုံးကဒီကနေ့အမိန့်ချမှတ်လိုက်တာဖြစ်ပါတယ်။ပထမတစ်ကြိမ်ထောင်နဲ့9နှစ်ခွဲပြင်နောက်ထပ်6လချမှတ်ခဲ့တာလို့လည်းဒေါင်းသူမျိုးဆက်အဖွဲ့ဝင်နောက်တူဦးဖြစ်တဲ့ကိုနန်းလင်းကပြောပါတယ်
။ဟောဆရာလွင်ကဒီနေ့အပြီးဆုံးအမိန့်ချရတယ်ဟိုဟွာလေ66ဂါကြီးနဲ့ပဲထောင်6လထက်ချလိုက်တယ်ဟုတ်မူဝင်တရားရုံးကဟုတ်စုစုပေါင်း6နှစ်ပထမ5နှစ်6လဟာဟိုက9နှစ်ငါးခါဝင်နေဟုတ်နောက်6လကကျတော့ဒါ66ခါကြီးနဲ့ဟုတ
်ဒေါင်းတို့မျိုးဆက်အဖွဲ့ဝင်တွေဖြစ်တဲ့ဇီယာလွင်ပိုင်ရဲသူပိုင်ဖြိုးမင်းတို့ဟာတကြံအတွင်းတန်ကျက်ထိုးခဲ့တဲ့လို့ရကြောင်းရန်ကုန်တိုင်းနဲ့အေရဝတီတိုင်းကတရားရုံးတွေမှာတမတော်ပေါ်အကြီးညိုပြက်စီမှုပုံမှန်905ခါနဲ့ထောင်နဲ့9နှစ်ခွဲနှစ်ရှည်ထောင်နဲ့ညချမှတ်ခံကြရတာပါတစ်ချိန်တည်းမှာပဲရခိုင်ပြည်နယ်မှာစစ်ပွဲတွေရပ်တန့်မှုဆန္ဒပြလှုပ်ရှားခဲ့ကြတဲ့ကျောင်းသားတမကအဖွဲ့ဝင်၄ဦးတို့ကလည်းငြင်းငြင်းသာစူဝေးခွင့်နဲ့စီတန်းလက်လက်ခွင့်ဆိုင်ရာဥပဒေပုံမှန်19အပြင်တမတော်ပေါ်ကြီးညိုပြက်စီမှုပုံမှန်95ခါနဲ့လည်းတရားစွဲဆိုထားတာကိုဒီကနေ့ရုံထုတ်စစ်ဆေးဖို့စီစဉ်ထားပေမဲ့ကိုဗစ်ကရောဂါကြောင့်သတင်းနှစ်ပတ်ထပ်ရွှေ့လိုက်တယ်လို့အမှုမှလိုက်ပါအကျိုးဆောင်ပေးနေတဲ့တရားလွတ်တော်ရှင်နေဦးကျော်ညွန့်မောင်ကပြောပါတယ
်ဒီနေ့ရုံရှင်တော့ရုံရှင်များဒါပေမဲ့ကလေးတွေကိုကျွန်တော်တို့ပူပန်းနေတဲ့ကြောင်ရုံမထုတ်ပါဘူးခင်ဗျာပြင်မလို့ရှင်းပြမယ်ကျွန်တော်တို့ကတစ်ပတ်ရှင်းလိုက်တော့ယောဂအရှင်တွေကဟိုသိချတဲ့နေသားမရှိတဲ့အတွက်ကြောင်ကျွန်တော်တို့ဒီစစ်တွေမျိုးနေရုံရယ်စစ်တွေခရံရုံရယ်အဲ့မှာရှိတဲ့တရားခံတွေအရှုပ်တရားခံတွေကိုရုံမထုတ်ပါဘူးခင်ဗျာ
အလားတူမန္တလေးမြို့ပေါ်မှာရခိုင်ပြည်နယ်ရှမ်းပြည်နယ်နဲ့ချင်းပြည်နယ်တို့မှာဖြစ်ပွားနေတဲ့စစ်ပွဲတွေရပ်တန့်မှုဆန္ဒထုတ်ပေါ်ခဲ့တဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကအဖွဲ့ဝင်တွေကလည်းနိုင်ငံတော်ကြီးညိုပြက်စီမှုစတဲ့ပုံမှန်တွေနဲ့တရားစွဲဆိုပြီးနှစ်ရှည်ထောင်နှံတွေချမှတ်ထားပြီးမိထီလာစတဲ့မြို့နယ်တွေမှာလည်းဆန္ဒထုတ်ပေါ်ခဲ့တဲ့ကျောင်းသားတွေကိုလည်းတရားစွဲဆိုထားပါသေးတယ်ခင်ဗျာကျွန်တော်ထောင်ကမ်းမှာ VOA အတွက်သတင်းပေးပို့ထားတာဖြစ်ပါတယ်